တရုတ်စစ်ဆက်ပေးခဲ့တဲ့မြန်မာစစ်မျောက်ကတိုက်ပွဲတွေတင်းထန်လာချိန်မှာမြန်မာဆိုင်ရာတရုတ်သံတမန်ကြီးကတော့ပြန်ထွက်ခွာသွားတော့မှာပါတရုတ်ဂျာဝင်စစ်ဆက်ပေးခဲ့တဲ့ဟာကင်သဘောတူညီချက်နဲ့ယာယီအပြည့်ရမှုကိုမြန်မာဘက်ကချိုးဖောက်တယ်ဆိုပြီးစစ်မျောက်ညီနောင်၃ဘွဲ့ကလာရှိုးပါဝင်ထိုးစစ်ကြီးပြန်ဆင်လိုက်ချိန်မှာတရုတ်သံတမန်ကြီးချန်ဟိုင်းတာဝန်ပြီးဆုံးပြီးပြန်သွားတော့မှာဖြစ်ပါတယ်DNL တန်းတပ်ဖွဲ့ကပြီးခဲ့တဲ့ပတ်မှာ1/3ကိုဆက်စင်ဒုတိယပိုင်းကိုနောက်ချိုးကြောင်မဲ့မိုးကုတ်မုံမိတ်ဘက်မှာပြန်ဆလိုက်ပြီး MNDA ကိုကန့်တပ်ဖွဲ့ကလည်းရှမ်းမြောက်စစ်ဌာနချုပ်ရှိရာလာရှုပ်ကိုဒီဘက်မှာဥဆောင်ဆတ်တိုက်ခြင်းတန်အမတ်ကြီးချန်ဟိုင်းပြန်มาဖြစ်ပါတယ်ဒီနေ့စန်းတုံးကတရုတ်ကြားဝယ်မှုနဲ့အပြည့်လိုက်ခြင်းညင်တော်မဟာမိတ်တွေဝိုင်းထနိုင်ခဲ့တဲ့လာရှုပ်ကိုဒီနေ့မှာပြန်ဝိုင်းတက်ခိုက်နေကြတယ်လို့စောင့်ကြည့်သူတွေကပြောနေချိန်မှာတရုတ်သံတမန်ကြီးချန်ဟိုင်းကတော့စစ်ကောင်စီခေါင်းဆောင်ကိုတွစ်ဆုံနှုတ်ဆက်ခဲ့တယ်လို့တရုတ်ဘက်ကထုတ်ပြောလိုက်ပါတယ်။တမ်ဘကြီးချန်ဟိုင်းအနေနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမနေ့ကျတာရင်းနေမှာနေပြည်တော်မှာသွားတွေ့ခဲ့ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်မှုတွေကိုကျေးဇူးတင်ကဆက်ဆံရေးတိုးမြှင့်သွားမယ်လို့ပြောတာကိုရန်ကုန်တရုတ်တန်ယုံကထုတ်ပြန်ခဲ့ပါတယ်။အခုလိုအချိန်ဒီနေ့မှာပဲမန္တလေးလာရှိုးယထာလန်ဘော်ကနောင်ချုံမြို့နီးမဟာပြူအရအရှိပါတဲ့နာမည်ကျော်ဂုတ်ထိတ်တရားကို TNL ဥဆောင်တဲ့တပ်ဖွဲ့တွေအနေနဲ့တိမ့်ပိုက်လိုက်ပြီလို့နီးစပ်သူတွေကပြောလိုက်ပါတယ်ခင်ဗျ